လားဒေ့ရှ်နိုင်ငံမှာခေါ်လုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေထက်ကအထမပြုကျင့်ခံခဲ့ရတဲ့အမျိုးသမီးတွေအပါအဝင်ဒုက္ခတွေတချို့လက်ခံရေးကနေဒါနိုင်ငံရဲ့ကမ်းလှမ်းချက်ကိုဘင်္ဂလားဒေ့ရှ်ကမြင်ပယ်လိုက်တယ်လို့ကနေဒါတာဝန်ရှိသူတွေကပြောဆိုကြောင်း Reuters သတင်းတရမှာဖော်ပြပါရယ်ရိုဟင်ဂျာဒုက္ခသည်တွေကိုနေရာပြန်ပို့ရေးအစီအစဉ်မှာအငင်းပွားစရာဖြစ်နေပေမဲ့ဘင်္ဂလားဒေ့ရှ်ကတော့ရှေ့ဆက်လှုံ့ဆော်နေတာပါဒီကိစ္စနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အစိုးရကိုအကြိမ်ကြိမ်ဆက်သွယ်ပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနပြောခွင့်ရသူလက်ဖြစ်ကယ်ဆယ်ရေးနဲ့ဌာနပြန်ရေးဆိုင်ရာမဟာမင်းကြီးကမှတ်ချက်ပေးဖို့ညှဉ်းဆန်းတယ်လို့သတင်းကဖော်ပြပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုမေလကတွားရောက်ခဲ့တဲ့ကနေဒါနိုင်ငံခြားရေးဝန်ကြီးစင်ဒီယာဖရီလန်ကလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုခံခဲ့ရသူတွေအပါအဝင်ရိုဟင်ဂျာဒုက္ခသည်တို့ကိုလက်ခံဖို့ကမ်းလှမ်းခဲ့တယ်လို့ကနေဒါတာဝန်ရှိသူတွေကပြောပါရယ်အဲ့ဒီကမ်းလှမ်းချက်ကိုမယုတ်သိမ်းသေးဘူးလို့လည်းပြောပါရယ်ဝန်ကြီးဖရီလန်ကဒီကိစ္စကိုဘင်္ဂလားဒေ့ရှ်နဲ့ဆွေးနွေးဖို့လိုလားကြောင်းရိုဟင်ဂျာအရေးပါဝင်လောက်ကိုင်းနေတဲ့နာမည်မဖော်လို့တဲ့ကနေဒါတာဝန်ရှိသူကသောမတ်စ်ရိုက်ဒါစ်ဖောင်ဒေးရှင်းကိုပြောဆိုခဲ့ပါရယ်